တရုတ်ရေတပ်နှစ်80ကြီးစီယူကြအခမ်းအနားမှာပါဝင်ဖို့အတွက်မြန်မာရေတပ်စစ်ရေးဝန်ကြီးတရုတ်စိတ်ကမ်းမှာရောက်ရှိနေပါပြီ။တရုတ်နိုင်ငံအရှေ့ဘက်ချန်တောင်းမြို့စိတ်ကမ်းကိုဒီကနေ့ဆက်ရောက်လာတဲ့မြန်မာစစ်သည်တွေမှာတရုတ်နဲ့ပြင်သစ်နိုင်ငံတို့လေကြောင်းရန်ကာကွယ်ရေးလက်နက်တွေတပ်ဆင်ထားတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါတယ်။စင်ပြူရှင်စစ်ရေးဝန်ကြီးတို့ရဲ့အလေးချိန်စုစုပေါင်းတန်တင်3000ရှိပြီးတော့တနအီကိုရေမိုင်25မိုင်အထိမောင်းနှင်ခုံမောင်းနိုင်တယ်လို့သတင်းထဲမှာပြောထားပါတယ်။နောက်ပိုင်းဧပြီလ23ရက်နေ့မှာကျင်းပမဲ့တရုတ်ရေတပ်အနှစ်80ပြည့်အခမ်းအနားမှာမြန်မာအပြင်ဩစတြေးလျ၊ထိုင်း၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ရုရှားစတဲ့နိုင်ငံပေါင်း73နိုင်ငံကစစ်သည်တွေ18ဆင်းပါဝင်စီရေးပြကြမှာဖြစ်ပါတယ်။တရုတ်ဆိုရပိုင်သတင်းတွေရဲ့ထုတ်ပြန်ချက်အရတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အရင်းပွားနေတဲ့မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေကစစ်သည်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။တရုတ်နဲ့နိုင်ငံတကာရေတပ်တွေကြားအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လက္ခဏာအဖြစ်မြင်နိုင်တယ်လို့တရုတ်စစ်တပ်ကပြောပါတယ်။တရုတ်နဲ့စီးရီးယားတင်းမာတဲ့ဂျပန်နိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်ကရေတပ်တင်မော်တွေကိုစီးရီးယားအခမ်းအနားမှာပါဝင်ဖို့ဖိတ်ခေါ်တာကိုကြည်ချင်းဖြင့်တရုတ်အစိုးရအနေနဲ့သူ့ရဲ့စစ်တပ်နဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိတယ်ဆိုတာပြသနေတယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကလည်းဖော်ပြနေပါတယ်။တရုတ်စစ်တပ်ကိုအင်အားချင်းမာပြီးတော့ခင်မီတိုးတက်တဲ့စစ်တပ်ဖြစ်အောင်တည်ဆောက်နေတဲ့တရုတ်နိုင်ငံဟာကမ္ဘာမှာစစ်လက်နက်ပစ္စည်းတင်ပို့ရောင်းချတဲ့ထိတ်တဲနိုင်ငံတစ်ခုဖြစ်လာနေတယ်လို့စတော့ခ ோம் နိုင်ငံကညီငယ်ရေးသုတေသနအဖွဲ့ရဲ့ပြီးခဲ့တဲ့တပတ်ကပဲထုတ်ပြန်တဲ့လေးလာချက်အစီရင်ခံစာမှာဖော်ပြထားပါတယ်။လက်ပြန်ပြုလုပ်မဲ့တရုတ်ရေတပ်စီးရီးယားအခမ်းအနားမှာနျူကလ িয়ার စွမ်းရည်အသုံးပြုတဲ့တရုတ်ရေငုပ်တင်မော်တွေဖြတ်တင်မော်တွေအပါအဝင်တရုတ်စစ်တင်မော်တွေကိုပထမဆုံးအကြိမ်ပြသအင်အားပြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း60ကျော်ကရေတပ်တာဝန်ရှိသူတွေကအခမ်းအနားကိုတက်ရောက်ကြမယ်ထိုင်းမှာနိုင်ငံပေါင်း30ကျော်ကအစည်းအဝေးရေတပ်အရာရှိကြီးတွေဖြစ်တယ်လို့တရုတ်အစိုးရကပြောကြားထားပါတယ်။